အာဖဂန်နစ္စတန်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ကပြင်းအား 5.9 မဂနီတူရှိတဲ့ငလျင်တန်းကြောင့်ကလေး150အပါအဝင်လူပေါင်း1000သေဆုံးခဲ့ရပြီးတဲ့နောက်ငလျင်တန်းသင့်အာဖဂန်ပြည်သူ 36,000 ကျော်ကိုအသက်ကယ်ခဲ့စေရေးအတွက်ဒေါ်လာတန်း110ချောပေးဖို့ကုလသမဂ္ဂကတင်းနှင်းလာနေမှာအရေးပေါ်ပန်ချပါတယ်။တဘာဝဘေးဒဏ်သင့်လူမှုအတိုင်းဝိုင်းတွေကိုကူညီရေးအိုးအိမ်တွေပြန်လည်တည်ဆောက်ရေးနောက်ထပ်သေဆုံးမှုတွေမရှိအောင်ကာကွယ်ရေးနဲ့စာနာမှုအကူအညီတွေနောက်ထပ်3လပေးအပ်နိုင်ရေးအတွက်ရန်ပုံငွေလိုအပ်တာဖြစ်ပါတယ်။ငလျင်တန်းသင့်ပါကီတာနဲ့ခို့စ်ပြည်နယ်တွေအတွင်းကခရိုင်အတော်များများမှာအိမ်ပေါင်းရာချီပျက်စီးပြိုကျခဲ့ကြောင်းအကူအညီပေးရေးအဖွဲ့အစည်းတွေနဲ့တာလီဘန်တာဝန်ရှိသူတွေကပြောပါတယ်။ပါတီကာပြည်နယ်ကိုတွားရောက်ခဲ့တဲ့အာဖဂန်ဆန်ယာကုလသမဂ္ဂကူညီကယ်ဆယ်ရေးဌာနကိုယ်စားလှယ်ကတော့ဘေးဒုက္ခကူညီဖြည့်ရှင်းနိုင်ရေးအတွက်ကမ္ဘာတစ်လောကထောက်ပံ့ကူညီချဖို့နဲ့ရန်ပုံငွေလိုအပ်တယ်လို့လည်းပြောဆိုပါတယ်။အလူရှင်တွေပေးရမယ်ဆိုရင်တော့အခုပန်ကြားထားတဲ့ရန်ပုံငွေတွေရဲ့ထက်ဝက်ကျော်ကိုအရေးပေါ်ခလုံးရေးစခန်းတွေနဲ့စားနပ်ရိက္ခာမဟုတ်တဲ့ပစ္စည်းတွေအတွက်အသုံးပြုမှာဖြစ်ပါတယ်ရှင်။